သူရဦးရွှေမန်းကစစ်တပ်ကတို့ကြောင်းစင်းအရာရှိတွေကိုယဉ်ညွန်းပြီးတော့လူမှုမီဒီယာကွန်ရက်ကနေရေးသားခဲ့တာဟာစစ်တပ်တွင်းသွေးကွဲစီပြီးတက်မတော်ပြိုကွဲရေးကိုလှုပ်ဆောင်နေတယ်လို့မြမတက်မတော်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာပြည်ခိုင်ပြိုးပါတီတွင်းအကွဲပြဲကိစ္စမှာတက်မတော်ကတိတိတသာပါဝင်လာတာဖြစ်တယ်လို့သုံးသပ်ကြတယ်လို့စစ်တပ်နဲ့ပြည်သူကြားနှိဆက်အောင်ကြိုးပမ်းချက်တွေကိုတက်မတော်ဘက်ကလက်ခံခြင်းပုံမရဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။ကိုညံဝင်းအောင်ကဆက်ပြီးတော့တင်ပြမှာပါရှင်။
စစ်တပ်ကဘူလောင်းတင်တန်းအမှတ်စဉ်17ကျောင်းဆင်းခဲ့တဲ့48နှစ်မြောက်ကျောင်းဆင်းပွဲနေ့အထိမ်းအမှတ်တွေရည်ညွှန်းပြီးတက်မတော်အရာရှိတွေအနေနဲ့ပြည်သူကဘာကိုလိုချင်လဲဘာဖြစ်ချင်လဲဆိုတာသိသင့်ပြီဖြစ်ကြောင်းတက်မတော်သားတွေကိုပြည်သူနဲ့တိုင်းပြည်ကကြွေးမွေးမြေတောင်မြှောက်ခဲ့တာဖြစ်ကြောင်းတက်မတော်သားတွေဟာနိုင်ငံနဲ့နိုင်ငံသားတွေပေါ်တစ္ဆာရှိရမှာဖြစ်ကြောင်းပြည်သူအကျိုးစီးပွားအတွက်မေတ္တာတစ္ဆာနဲ့ဆောင်ရွက်နေတဲ့လက်ရှိအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အချိန်အခါရောက်ပြီဖြစ်ကြောင်းသူရဦးရွှေမန်းကသူ့ရဲ့ Facebook စာမျက်နှာကနေ AP23 ရက်နေ့ကရေးသားခဲ့တာပါဒီလိုရေးသားချက်တွေဟာတက်မတော်တွင်သွေးကွဲစေတယ်လို့တက်မတော်ပြိုကွဲရေးကိုဥတီနေပြီးအမျိုးသားရင်ကြားစစ်ရေးကိုထိခိုက်စေတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့က AP26 ရက်အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်သူရဦးရွှေမန်းရဲ့ရေးသားချက်တွေဟာလက်တွေ့မှာတက်မတော်ပြိုကွဲရေးကိုဖြစ်လာနိုင်စေပါသလားစစ်တောက်လိုင်းရဲ့အရာရှိဟောင်းတို့လည်းဖြစ်ဝါရှင်တန် DC တန်မူဟောင်းတူလည်းဖြစ်တဲ့ဦးအောင်နင်းထွတ်သုံးသက်တာက
ကျွန်တော်အမြင်ပြောရင်တော့သူရှင်မန်းရေးတဲ့ဥစ္စာကဒါအမှန်တရားကိုရေးတာပါတမ်းတော်ထဲမှာသွေးကွဲစရာအကြောင်းလည်းမရှိဘူးကျွန်တော်တို့တမ်းတော်ထဲကိုစဝင်စင်တဲ့ကောအလံကန်ပြီးမှတစ္ဆာစုခဲ့တာကနိုင်ငံတော်နဲ့နိုင်ငံသားတို့ရဲ့အကျိုးကိုလုပ်မယ်ဆိုတဲ့ဟာတစ္ဆာထိတ်တန့်ပြုခဲ့တာပါဟိုတမ်းတော်အတွက်ကိုအသက်ပေးပြီးတော့လုပ်မယ်ဆိုပြီးတော့မှအဲ့ဒီကြံပြရတဲ့အနေထားမျိုးမရှိပါဘူးကျွန်တော်တို့ဒီစောက်တိယူတင်ရပါမယ်ဆိုတဲ့အချက်ကဒါဥဆွေမန်းကညွှန်းပြတော့ပါဒါတက်မတော်ကိုဖြုတ်ခွဲရမဟုတ်ဘူးတက်မတော်ကိုပြည်သူနဲ့ပုံပြလာဖေ့စ်ပါတဲ့ဖြစ်အောင်ပြန်ပြီးဖြစ်စီခြင်းနဲ့စီစဉ်နဲ့ပြောတယ်လို့ကျွန်တော်မြင်တယ်ဗ
ျတက်မတော်ဘက်ကသူရဥဆွေမန်းပေါ်အခုလိုတုံ့ပြန်လာတာဟာပြည်ကံပြိုးပါတီတွင်အကွဲအပြဲကိစ္စမှာတက်မတော်ကပါဝင်ပတ်သက်လာခြင်းဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကမြင်ပါတယ်
အတိတ်တွေကောက်ယူတဲ့အပေါ်မှာဟိုမူတည်နေလိုက်မှာပေါ့။ဘာဖြစ်လို့လဲဆိုတော့ဟိုတက်မတော်ကအထူးသဖြင့်သူတို့ကရန်သူလို့တတ်မှတ်ထားတဲ့လူကပြောရဲဆိုတဲ့ဟာတွေဆိုရင်သူတို့ကဲဆက်ပြီးတော့မှအထင်မှန်သဘောမျိုးသူတို့ရှိပါတယ်။ဘာဖြစ်လို့တက်မတော်ဘက်ကဒီလိုတုံ့ပြန်လာတယ်လို့ဒေချာစဉ်းစားကြည့်လိုက်ရင်ပြည်ခိုင်ပြိုးပါတီဆိုတာဒီတက်မတော်ထိပ်ပိုင်းကောင်းဆောင်ဒီနိုင်ငံရေးအာဏာကိုရအောင်ဒီပါတီကိုအသုံးပြုဖို့အတွက်ဆိုပြီးတော့မှပြည်ပြချာပြင်ဆင်ပြီးတော့မှဖွဲ့စည်းသွားပေးတဲ့ပါတီအမည်ပြောရရင်နာမည်မပန်တော့လဲပဲဒါကတက်မတော်ပိုင်ပါတီဆိုတဲ့သဘောမျိုးအတိတ်ပဲဆက်ရောက်တယ်။အဲ့ဒီပါတီကိုပြည်သူ့ရှေ့မှန်းကပါတီယာယီဥက္ကဋ္ဌတာဝန်ယူထားပြီးတဲ့နောက်မှာသူသမရဖြစ်ရေးအတွက်ဒါအသုံးချခဲ့တာတွေရှိတယ်။အဲ့ဒီကတစ်ခါဂိုင်းကနာတိုက်ပွဲပေါ်ပေါက်လာတယ်။ဒီဂိုင်းကနာတိုက်ပွဲကလည်းအခုပြည်သူ့ရှေ့မှန်းကသူ့ကိုဒီပါတီတွေကနေထုတ်တဲ့ကိစ္စကိုနောက်ထပ်ဆက်ပြီးတော့မှသူဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးတွေပေါ်ပေါက်လာတဲ့အခါကျတော့တပြည့်အောင်ရှင်မရဲ့လုံရက်တွေကတက်မလို့ကိုပြုတ်ပွဲအောင်လုံနေပါတယ်ဆိုပြီးတော့မှအခုလိုမျိုးတက်မလို့ဘက်ကပြောဆိုလာခြင်းဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ပြည်ခိုင်မျိုးပါတီတွင်အကွဲပြဲကိစ္စတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းသူရဦးရွှေမန်းအပါဝင်18ဦးကိုပြည်ခိုင်မျိုးပါတီဝင်အဖြစ်ကပါထုတ်ပယ်ခဲ့ပါတယ်သူတို့ဒီလိုအထုတ်ပယ်ခံရတာနဲ့ပတ်သက်လို့သူရဦးရွှေမန်းကဒီကိစ္စဟာပါတီတွင်းကိစ္စဖြစ်ပေမဲ့နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအပေါ်တက်ရောက်လာနိုင်တာကြောင့်သူအနေနဲ့တင်ပြเสียကိစ္စတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ EP 25ရက်နေ့သူ့ရဲ့ Facebook ကနေသတိပေးရေးသားတာပါတယ်။ဥရွှေမန်းရဲ့အခုလိုသတိပေးချက်ပေါ်တက်မတော်ခေါင်းဆောင်တွေခေါင်းဆောင်ဟောင်းတွေဘက်ကစိုးရိမ်ပုံရတယ်လို့ဥအောင်နင်းထွတ်ကမြင်ပါတယ
်။ကျွန်တော်သုံးသပ်ချက်ရပြောရင်တော့ဒါဥရွှေမန်းဒီအချိန်ကကျွန်တော်တို့နိုင်ငံတော်မှာနံပါတ်3နေရာနဲ့တက်မတော်မှာလားနံပါတ်3နေရာအကြီးဆုံးနေရာတဲ့ပုံကပါ။အဲ့တော့ဒီအချိန်အစ်ဆိုးရဖြစ်တော့နောက်ပိုင်းဒီဥဒိစေဆိုအပ်ခဲ့တော့ဘသူတွေဘာလုပ်တယ်ဆိုရဲဆိုတာအားလုံးသိပါလေ။အတိုင်းမီတွေလုပ်တာလားကိုကျိုးတွေလုပ်တာလားဆိုတာသူသိတယ်။သူတို့ပုံကိုချင်းပါလေဖြစ်တဲ့ကိစ္စပါ။ဟိုတက်မတော်ကိုဆွဲမထက်တင်ပါဘူး။သူတို့တက်မတော်ကိုဖြုတ်ခွဲတယ်။ဘာညာဆိုရဲဥစ္စာတွေကတော့ဒါဥရှင်မန်းကိုတိုက်ခိုက်ချင်တာလည်းပါတယ်။ဒီပြင်မှာဥရှင်မန်းက NLD နဲ့သွားပြီးတော့မှပေါင်းရယ်ဆွဲကြအောင်လို့သူတက်ဆက်ပေါက်ဆိုပြီးတော့ပြောတယ်။ဒါလည်းဒါဥရှင်မန်းရဲ့စာရင်းမှာပါပါလေ။ဟိုတိုင်းပြည်အတွက်ကောင်းအောင် လုံးမဲ့သူနဲ့တပေါင်းလုပ်တဲ့ဥစ္စာကိုတော့ကျွန်တော်တို့မကန့်ကွက်လို့
ဒီကံမျိုးပါတီကတော့သူရဥွှေမန်တို့ကိုပါတီဝင်အဖြစ်ကပါဘာကြောင့်ထုတ်ပယ်လိုက်တယ်လဲဆိုတဲ့အချက်ပေါ်အခုချိန်ထိတရားဝင်ရှင်းပြထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ